ရှိတယ်တကြလူမျိုးတွေကနေပေါ်နိုင်ငံမှာဂမေထီရှိသေးတယ်နေဝရီဆိုတဲ့လူမျိုးအုပ်စုတွေမှာတကြလူမျိုးဆိုတာရှိနေပေါ်နိုင်ငံမှာလူမျိုးကြီး2မျိုးနေပါဠိနဲ့နေဝရီလို့လူမျိုးကြီး2မျိုးရှိတယ်ထင်တယ်နေပါဠိဆိုတော့ခေါ်ရခါလူမျိုးခုခေတ်မှာတော့အုပ်စုတဲ့လူမျိုးဖြစ်သွားတယ်နေဝရီဆိုတဲ့လူမျိုးတွေကြတော့အုပ်စိုးခံတဲ့ပုဂ္ဂိုလ်ဖြစ်သွားတယ်ခုခေတ်သို့တော်တက်ကြတာကဝိမင်းတွေကနေဝရီတွေထဲမှာပါသူတို့နဲ့တွေ့တော့မေးကြည့်တယ်နေဝရီတွေရဲ့မျိုးရိုးအစဉ်ဆက်သမိုင်းကြောင်းကဘယ်ဟာလာတယ်လို့ပြောလဲလို့ဆိုတိဘက်တူဗာမင်းအနယ်ကလာတယ်လို့ပြောပမာလူမျိုးတွေရဲ့သမိုင်းရာဆိုရင်ရလည်းပဲတိဘက်တူဗာမင်းအနယ်လို့ဒါလို့ဆိုတော့အဲ့ဒီနေဝရီလူမျိုးတွေရဲ့စကားနဲ့မြန်မာစကားနဲ့တူတာလေးတွေကိုမှတ်သားခဲ့ရတယ်ပေါ့တူတဲ့အလုံးမှတ်မိတာပြောမယ်ဆိုရင်ငါဆိုတဲ့စကားလုံးတူတယ်ရေထဲကငါပဲဖြစ်ဖြစ်နံပါတ်ငါပဲဖြစ်ဖြစ်ငါလို့လည်းတော့နောက်တစ်ခါလမ်းဆိုတဲ့စကားတူတယ်လူတွေသွားတဲ့လမ်းပမာကလည်းလမ်းလို့ခေါ်တယ်သူတို့လည်းလမ်းလို့ပဲခေါ်တယ်နောက်တစ်ခုကတော့မီးဆိုတဲ့စကားလုံးကလည်းတူတယ်သူတို့လည်းမီးလို့ပဲခေါ်တယ်ဗမာလည်းမီးလို့ခေါ်တယ်အဲ့ဒီတူညီမှုသုံးခုတော့တွေ့ရတယ်နောက်တစ်ခါမေကွန်ထုတ်တဲ့လားဆိုတဲ့စကားလုံးဟာလည်းပဲမြန်မာတွေနဲ့သွားတူတယ်နေဝရီစကားတွေပြောနေတဲ့အခါကျတော့ဗမာတွေလည်းတယောက်နဲ့တယောက်စကားပြောတဲ့အခါဟုတ်တယ်မဟုတ်လားဟုတ်လားမဟုတ်လားနဲ့ဒီလိုပြောလို့ရှိကြတယ်သူတို့ကြတော့ဟုတ်လားမဟုတ်လားဆိုတဲ့စကားအစာဘယ်လိုပြောလို့ဆိုခတ်လားမခတ်လားအဲ့လိုသုံးတယ်အဲ့တော့လားနဲ့တူတယ်မသုံးတာလည်းတူတယ်တိဘက်တွေကလည်းမသိက္ခုနီမဒါယကာမဥပတိကာမဆိုတဲ့မကိုနောက်ပါချသုံးတာလည်းတူတယ်ပေါ့နော်အဲ့ဒါတွေတူညီမှုတွေလူရဲ့ရုပ်ချင်းလည်းတူညီတယ်အဲ့ဒီတူညီမှုတွေကိုထောက်မယ်ဆိုလို့ရှိရင်တစ်ချိန်တုန်းကမြန်မာလူမျိုးတွေဟာတာဂီမျိုးဟိဒုဗမာလို့ချွေးကြော်လာတာမဟုတ်ဘူးလို့ပြောနိုင်မှာပေါ့မျိုးရိုးစင်ဆက်ဆက်နယ်ပြီးတော့လာတယ်လို့ဒီလိုဆိုနိုင်တာအဲလိုတော့ဆိုမျိုးရိုးအမတမတူလို့ဘုရားရဲ့တရားတော်တွေဟာအလွယ်တကူနဲ့လက်ခံပြီးတော့ဒီတွေးတဲ့ตาတွေရောက်တည်ထီအောင်မြတ်စွာဘုရားရဲ့အဆုံးအမတွေမြမယဉ်ကျေးမှုနဲ့ဒီဘုရားရဲ့ယဉ်ကျေးမှုဆိုတာတစ်ခုတည်းတသားတည်းလို့ဖြစ်နေအောင်ဒီလိုရောနှောသွားတာဟာတဏ္ဍာအဖြစ်ရောတာမဟုတ်ဘူးသွေးသားကပါလို့ရောတယ်လို့ထင်ယူဆပြရှိတယ်ပေါ့နော်ညမအစတကောင်းကားလို့ဆိုတာဒီရက်တွေစတင်ပြီးတော့တစ်ဖြည်းဖြည်းအောက်အခြေဘက်ကိုပြောင်းပြောင်းပြောင်းပြောင်းပြီးတော့သွားတယ်ကုန်းမြေတွေကလည်းအောက်ပိုင်းမှာတစ်ဖြည်းဖြည်းပေါ်လာတာဟိုရှိတုန်းကအလုံးကြောက်ရတဲ့အတိုင်းပဲအကိုမျိုးဆိုတာဟာနော်ရေပြင်ကြီးအောက်မှာရှိတယ်ရန်ကုန်ဆိုတာလည်းတူတူပဲရေတွေနဲ့ပဲအဲ့တော့ဘကိုးဆိုလို့ရှိရင်အခုအမှားသားတစိမ့်လောက်ထားတာပဲရှိပေါ့ဘကိုးမျိုးရဲ့ implants ကဟင်းလာနှက်ကောင်ထပ်ပြီးနားနေတဲ့ပုံစံဆိုလိုတာကဘကိုးမျိုးနေရာကုန်းမြေလေးဟာဟင်းလာတစ်ကောင်ပဲနားတာဒီအတွက်ကြောင့်နောက်တစ်ကောင်နားခြင်းရင်တစ်ကောင်ပေါ်ထပ်နားမှရမယ်ဆိုဒီပဲလောက်ပြတယ်အဲ့ဒီလိုကနေတပြေးပြေးကုန်းပေါ်လာတဲ့သဘောပေါ့အဲ့တော့ဒီနေရာမှာအလုံးဆွေဟောင်းမျိုးဟောင်းဘုန်းကြီးတို့တန်လျာမှာမတော်ဘူးပဲတဲ့ပုဂ္ဂိုလ်ဆိုမရှိဘူးဒီမြမရဲ့ဥဆုံးဖြစ်တဲ့တကောင်းမျိုးမှာနေထိုင်ကြတဲ့ဆရာတော်တွေသရင်သုံးကြတဲ့ဆရာတော်တွေဒီကရဲဘမတွေခုလိုကြုံတွေ့ကြတဲ့အခါမှာဘုရားမြတ်စွာရဲ့ဒေသနာတော်လေးတစ်ခုနှလုံးသွင်းဖို့ဒါလေးပြောရမယ်ဆိုရင်မြတ်စွာဘုရားဟောထားတဲ့ဒေသနာတော်တွေမှာခုနကကြားတိုက်ကိုလိုက်ကြည့်ရင်းကနေပြီးတော့ဒီအပြည့်အစည်းတွေကြည့်ရတာကနေပြီးတော့မြတ်စွာဘုရားဟောတဲ့ဒေသနာတော်တစ်ပုဒ်ကိုသတိရမြတ်စွာဘုရားကအနမတေခောယံဘိက္ခုတန်တာရောပုဗ္ဗာကောတိနပညာတိအဝိဇ္ဇာနိဝရဏံတဏပန်ရသနံတန်တာဝတံတန္တရတံလို့မြတ်စွာဘုရားဟောထားတဲ့ဒေသနာတန်တရားဆိုတာအစကိုရှာမသိနိုင်တော့အစကိုမသိနိုင်တော့ရှေးလျားတယ်လို့ဆိုလို့ อนัตมะเตกะเราจ้องเปลี่ยนพี่แล้วยีด้วยชื่อเนาะอสสรแล้วเบหาลุเปียวขึ้นเนี่ยเนาะโหไม่ศีลุลุเปียวน่ะหมอบุญยาสอนเนี่ยไม่ตีไหนมุลุเปียวชื่อลงอันชื่อลุเนาะอนัตมะเตกขออย่างตันตารออย่างตันตารอตบวะกะนี่ตบวะยุคนั้นขณะนี้จ้องๆพี่แล้วผิดลังเกยะได้ที่ตัณหาจี้สรหาเนี่ยอนัตมะเตกောနောက်จ้องเปลี่ยนจี้เลยไม่ตีไหนเนี่ยอสก็ไม่ตีไหนหมูลูกคือโซตณียาဖြင့်อนัตมะเตกောณอมะเตกောอสสรก็ไม่ตีไหนหมูลูกทีนี้เยซอบเนี่ยขอแล้วเปลี่ยนพี่ก็จี้ไล่ไปเลยญาติหลูမျိုးดิดีเนียดิเตตยောက်ပြီးအခုญาติနိုင်ငံတော်ကြီးလို့ဖြစ်သွားတယ်ချိန်မှာစတင်လာတဲ့အချိန်ကိုအာယုပြုတ်ကြီးไล่ไปเลยနှပောင်းရစွာရှည်ရရစွာဖြတ်ကျော်လာခဲ့ကြပြီဒီထဲမှာဖြတ်ကျော်တဲ့ထဲမှာမိမိတို့ကိုယ်တိုင်လည်းပါခြင်းပါမှာပဲနော်ဖြတ်ကျော်လာခဲ့တဲ့အုပ်စုထဲမှာကိုယ်လည်းပါခြင်းပါမယ်ပေါ့ဘာလို့လဲဆိုရင်လူဆိုတာကြီးကြီးမားမားအကုသိုလ်တရားတွေမရှိဘူးသိကြီးမားတဲ့ကုသိုလ်တရားတွေမရှိဘူးဆိုရင်တွတ်တံမှုဆိုတဲ့နိကန္တိဆိုတာရှိတယ်ဥပမာမဲ့တကောင်းဒေသလူတွေဆိုရင်တကောင်းကိုပြောတာပဲရန်ကုန်ကလူကလည်းရန်ကုန်ပြောတာပဲမန္တလေးကလည်းမန္တလေးပြောတာအကုန်ကိုယ့်နေရာလေးတော့ကိုပြောနေတာအဲ့ဒီပြောရှင်မှုလေးဟာထပ်ဖြစ်ဖို့အတွက်အကြောင်းတစ်ခုပဲဆိုတာနိကန္တိဆိုတာတွေ့တာမှုလေးပြောအဲ့တော့မြန်မာလူမျိုးတွေကလည်းတကောင်းကနေစပြီးတော့ဖြစ်ပေါ်လာတယ်မိမိရဲ့ဒီရေကြီးရမျက်နှာရလက်ပတ်သွားလာရတယ်မြန်မာလူမျိုးတွေလို့ဒီကနေ့ခေတ်မှာကဘာမှာတီးတီးတန့်တန့်ရင်ကျိမှုအပြည့်အဝနဲ့အခုလိုလူမျိုးဖြစ်လာတာဒီလိုတန်လျာကြီးတဲ့ရှင်လီလာရတဲ့အနေအထားတစ်ခုဟာအင်မတန်မှရှည်လျားတာပဲတန်လျာကြီးဟာအလွန်ရှည်လျားတယ်လူဘဝရောက်လိုက်တခြားဘဝရောက်လိုက်ဒီလိုဘဝတန်လျာခီးရှောက်လန်းသွားတာဒီလိုသွားနေရတဲ့ဘဝကြီးဟာဘယ်တော့ကစသွားတယ်လို့ပြောရခက်ခဲလောက်အောင်ရှည်လျားတယ်လို့ဒီလိုပြောအဲ့ဒီရှည်လျားတဲ့တန်မြာကြီးတဲ့မှာဘုန်းကြီးတို့တွေကဇဘဝလေးမှာတခဏလေးလို့တူတောင်းနေပဲထင်ကြတယ်နော်အသက်ဝေးဖွားလာပြီးတော့အနည်း20 30 40 50 60 80ခုဘုန်းကြီးတို့ဆို84တော့70 90လူကလည်းပဲတူတောင်းနေလို့ပဲထင်အောင်မှာပဲနော်သို့တော့တန်မြာနဲ့ကြည့်မယ်ဆိုလို့ရှိရင်အလွန်ရှည်နေပြီလွန်ရှည်လျားပြီဒီလိုဘဝမျိုးဟာတစ်ခုလည်းမဟုတ်တစ်ဘဝလည်းမဟုတ်ဘူးနှစ်ဘဝလည်းမဟုတ်ဘူးဘဝပေါင်းများများဆိုတော့ဖြတ်တန်းပြီးတော့လာခဲ့ကြတာလူတွေဟာဘဝတစ်ခုစတိုင်းအတိတ်အတိတ်ပြန်ဖြစ်ပြီးတော့အတိတ်အတိတ်တွေနဲ့ပြောနေကြတော့မယ်နော်ငြင်းငွေတယ်လို့မရှိဘူးမေးကြည့်တယ်တော်လောက်ပလားဆိုဘယ်သူကတော်အောင်မှာမဟုတ်သေးဘူးပျော်တော့မယ်နော်တရားရည်ရဲ့အနေထားကိုတန်ဝေကယူချင်းတယ်ဆိုပြောနေကြတော့မယ်ကိုယ်ဘဝလေးနဲ့ကိုယ်ရှင်းနေတော့မယ်ကိုယ်ဘဝကိုယ်ပတ်ဝန်းကျင်လေးနဲ့ပြောနေကြတော့မယ်အဲ့ဒီပြောနေမှုလေးကိုပဲမြတ်စွာဘုရားကတဏ္ဏတန်ယောဇနာနာလို့ခေါ်တယ်တွေ့တာမှုတွေကကျိုးသဖွယ်ချီနှောင်ထားတာဒါကြောင့်မို့တခြားကိုယုံထွက်သွားနိုင်ခြင်းမရှိဘူးအဲ့ဒီလိုတဏ္ဏကချီနှောင်ထားပါလေချီနှောင်ထားမှမသိအောင်ဘယ်သူကနေပြီးတော့ဖုံးအုပ်ထားပေးတော့ဆိုရင်အဝိဇ္ဇာနိဝေရဏနာအဝိဇ္ဇာဆိုရင်တရားကဖုံးအုပ်ပေးတယ်အမှန်မသိအောင်ကာဝယ်ပေးထားတယ်ဘဝဟာဒီဘဝပဲနေလို့အာမရအောင်ကြောစရာလေးကြီးမြင်အောင်အဝိဇ္ဇာကဖုံးအုပ်ပေးပြီးတော့တဏှာကတွေ့တာပြီးတော့ပေးတယ်ဒါကြောင့်မို့တဘဝလည်းအာမကြဘူးဘဝကောတိမ့်တန်းကလေးချီအောင်အချိန်ချင်းထပ်ထပ်ဖြစ်လေဘဝကြီးကိုဒီမငင်းငွေနိုင်ဘူးအာမရနိုင်ဘူးဆိုတာဖြစ်အပ်အခုပြတိုက်ကိုသွားကြည့်လိုက်တဲ့အခါမှာအဲ့ဒီပြတိုက်ထဲမှာရှိတဲ့ပစ္စည်းတွေကိုသုံးစွဲသွားတဲ့ပုံကိုယ်တွေဟာမရှိတော့ဘူးလေအကုန်လုံးဟာအကုန်လုံးကဘုန်းကြီးတို့တွေလိုပဲဒီမှာပဲချစ်ချစ်ခင်ခင်တူတူနေပြီးတော့ခွဲသွားကြတာနှစ်ပေါင်းများစွာကြာမြောင်းလာပြီသို့တော်ဒီလိုခွဲခွာသွားရတဲ့ဘဝကောင်းတွေဟာအလွန်များတော့လည်းပဲဘဝဆိုတာဆက်ပြီးတော့ဖြစ်နေကြအောင်ပါပဲကိရိတာမကုံနေသည်မြကာလပတ်လုံးအစ်စ်အစ်စ်ဖြစ်ပြီးတော့လူတွေဟာအဟောင်းကိုမေ့ပြီးတော့အစ်စ်နဲ့ပဲပျော်မွေ့ပြီးတော့နေကြတာ ยัสสะพะยากะตะติเป้เดอะละเมวะนิพพานทิจุงตัปปะติงคาริตุมิมิเยภวะฮะตะภวะตะคาเสร็จไล่ภวะส่งตัดตัวไล่ตะภวะตะคาเสร็จไล่ส่งตัดตัวไล่ส่งตัดตัวลุจัญญิเตมิมิเยขันธะโกเยอจวินจันนี่โหญุ่นน่ะไล่ย่ะล่ะฮะเมยีกะอะปุญญีผิดลาไปลุทีโลပြော ဒီသုတ္တန်တစ်ခုမှဆိုလို့ရှိရင်မြတ်စွာဘုရားဘယ်လိုတရားအောင်ဟောတော်ဆိုရင်တကဘာအတွင်းမှာအယိုးရှိတဲ့တတ္တဝါဖြစ်ပြီးတော့လူတယောက်ရဲ့တကဘာမှာအကျဉ်းကြီးထပ်ထပ်ဖြစ်တဲ့ဘဝတွေအဲ့ဒီအယိုးတွေကိုစုပုံပြီးတော့ထားမယ်မပြောင်းမပြည့်သိမ်းထားမယ်ဆိုလို့ရှိရင်အိန္ဒိယနိုင်ငံသာသနာ့မြို့ပတ်ဝန်းကျင်မှာရှိတဲ့တောင်၅လုံးထဲကဝေပုံလားတောင်ဆိုတာရှိ အဲ့ဒီဝေပုံလားတောင်ကြီးလောက်ကိုမြင်းလောက်ပြီးလို့မြတ်စွာဘုရားတပြည့်ပြောနော်တဘောကလေးတကဘာတွင်မှာဖြစ်တဲ့ဘဝရဲ့အယိုးပုံကိုပုံထားလိုက်လို့ရှင်တော်အခုဖြစ်တာတကဘာတွေမကဘူးကဘာပေါင်းမြောက်များစွာထပ်ဖြစ်နေလူတွေကအားမရသေးဘူးဒါကြောင့်မို့မြတ်စွာဘုရားကဟောတယ်ဒီသင်္ခါရတရားတွေအခုလို့ထပ်ဖြစ်နေတာသင်တို့ညီငွေဖို့ကောင်းပြီစိတ်ပြတ်ဖို့ကောင်းပြီဟော နောက်ထပ်ထပ်ပြီးတော့မလိုချင်ကြနဲ့တော့လို့ဒီလိုပြောတာနဲ့ဆရာအလမေဝနိဗ္ဗိန္တိတံအလံဝိရစီတံအလံဝိမုတ်စီတံသင်္ခါရတရားတွေပေါ်မှာညီငွေဖို့တင့်ပြီသင်္ခါရတရားတွေပေါ်မှာလွတ်မြောက်အောင်ကြိုးစားဖို့တင့်နေပြီဒီသင်္ခါရတရားတွေဟာမဆုံးနိုင်အောင်အကျဉ်းချင်းထပ်ထပ်ဖြစ်လိုက်ပျက်စီးလိုက်ဖြစ်လိုက်ပျက်စီးလိုက်နဲ့ခုတကောင်းမျိုးကြီးဆိုဟုတ်ရင်တော့မြို့ဖြစ်လိုက်ပြတ်သွားလိုက ကိုနေခေတ္တရောဖြစ်ပြီးပြတ်သွားတဲ့အနေအထားမျိုးနဲ့တည်တယ်ခုနကပဲပြောကြတယ်တကောင်းမျိုးယူကြီးတကောင်းမျိုးတွေဟာဒီအရင်တော့ကနောက်ဖက်ကမ်းမှာအေရဝတိမြေနောက်ဖက်ကမ်းမှာရှိတော်တဲ့ကနေခေတ္တရောရှိဖက်ကမ်းရောက်သွားပြီဆိုတော့ပြောင်းလဲမှုတွေပေါ့နော်ပျက်စီးပြောင်းလဲမှုတွေဟာအများကြီးဖြစ်ခဲ့တယ်ဒါကြောင့်မလို့မြတ်စွာဘုရားကသင်္ခါရတရားတွေဆိုတာအေဝံအနေစာ ဒါမှမမြဲဘူးတဲ့အေဝံအတုဝါဒါမှမခိုင်ပါဘူးအဲ့ဒီမခိုင်ပါတဲ့သင်္ခါရတရားတွေမမြဲတဲ့သင်္ခါရတရားတွေပေါ်မှာညီးငွေ့အောင်လုပ်ဖို့ညီးငွေ့တယ်ဆိုတာတွေ့တာမှုမရစေနဲ့လို့လူကျင်စိတ်တွေချော့ချဖို့နောက်ဆုံးမှာလူကျင်စိတ်တွေမရှိတော့ဘူးဖြစ်ပြီးတော့ပြတ်သွားတဲ့အရာတွေဘယ်ရာမှမခိုင်ရတဲ့အရာတွေတို့တွေတွေ့တာမှုနဲ့ လူခြင်းမှုတွေကိုသုံးသတ်မှတ်တင်တော်မယ်လို့မြတ်စွာဘုရားကအနာပတကသုတ်တန်တွေမှာဒီစကားကိုအမြဲတမ်းထည့်သွင်းပြီးတော့ဟောထားတာဖြစ်တယ်။အေးဒါကြောင့်ခုလိုအခိုက်ခဏကြုံတွေ့ကြရတဲ့အခါမှာမြတ်စွာဘုရားကအေဝံသင်္ခါရအနိစ္စအေဝံသင်္ခါရအတုဝါအေဝံသင်္ခါရဝိပရိနာမသမာအကြောင်းတရားတွေကပေါင်းစပ်ပြီးပြုပြင်ထားလို့ဖြစ်ရတဲ့ဘဝဆိုတဲ့သင်္ခါရတွေဟာ အခုလိုပဲပေါ်လာပြီးရင်ပျောက်သွားမှာပဲဘယ်အရာမှခိုင်မြဲစွာတည်ရှိနေမှာမဟုတ်ဘူးအမြဲတမ်းပြောင်းလဲနေတဲ့အရာတွေဒါဖြစ်တော့ကြအလမေဝနိဗ္ဗာန်တည်တုံသင်္ခါရတရားတွေပေါ်မှာစိတ်ပြည့်ငြိမ်းဝေးဖို့တဏ္ဍာမှုတွေဖြတ်တောက်ဖို့လိုအပ်ပြီးလို့ဘုရားရဲ့ဆရာဟောကြားတော်မူခဲ့တဲ့အတိုင်းဘုန်းကြီးတို့တပည့်အားလုံးသင်္ခါရရဲ့တရားရဲ့အပြစ်တွေကိုဆင်ခြင်သုံးသပ်ပြီးတော့ဘဝခရီး ကြည့်တဲ့ဒါဆိုတော့အညစ်အကြေးတွေကိုဖယ်ရှားပြီးတော့ဖယ်ရှားလိုက်နိုင်မှကံဆိုတဲ့တရားရဲ့စီမံမှုကလွံ့မြောက်မှာဖြစ်လို့ကြည့်တဲ့ဒါတွေကိုတို့ဖယ်ရှားနိုင်မှုမဂ္ဂင်၈ပါးအကျင့်တရားကိုကျင့်ကြံကြိုးဖို့အာထုံမှာဖြစ်မယ်လို့ကိုယ်စီကိုယ်စီတံဝေကညာအခြေခံပြီးတော့ဟောရရဲ့အဆုံးအမတိုင်းလိုက်နာကျင့်သုံးနိုင်ကြပါစေကုန်သတည်း။